အခုဒီမနေ့ကပေါ့နော်ចောင်းသားတမကအဆောင်ဖြစ်မြောက်ရေးနဲ့ပတ်သက်ပြီးတော့ရန်ကုန်တက္ကသိုလ်ဝင်းထဲမှာဆွေးနွေးပွဲလုပ်ခဲ့တယ်ဆိုပြီးတော့အကြားလို့ပါကိုရဲ့အဲ့ဒါဘာတွေများဆွေးနွေးဖြစ်လဲလို့ပါရှင့်
မနေ့ကတော့အဲ့ဒီဟိုပေါ့မျိုးဆက်အစုံပေါ့နော်ကျွန်တော်တို့အရင်62ကမျိုးဆက်62မျိုးဆက်ဒီ84မျိုးဆက်ဒီမျိုးဆက်အစုံတွေ့ကြတာပေါ့နော်အခုနောက်ဆုံးမျိုးဆက်လူငယ်တွေရောចောင်းသားတမကအဖွဲ့ကြီးတွေရောအကုန်လုံးတွေ့ကြပြီးတော့ကျွန်တော်တို့တော့ဘက်ကလည်းသူ့အကူလည်းအချိုးတက်ရောက်တယ်ပေါ့တက်ရောက်ပြီးတော့ဒီចောင်းသားတမကအဆောင်ပြည့်မြောက်ရေးပေါ့နော်အဲ့ဒီဟာပေါ်မှာဘယ်လိုများလုပ်မလဲဆိုတဲ့ဟာကိုဝိုင်းပြီးတော့ဆွေးနွေးကြတာပေါ့ဆွေးနွေးတဲ့အခါမှာအရင်တော့ပြောခဲ့မှုရဲ့အစိုးရနေပြီးတော့ဥဆောင်ပြီးလုပ်မယ်ဆိုတဲ့ဒိဋ္ဌိမျိုးတွေနောက်ပြီးအစိုးရနေပြီးပုံနေပါတယ်ဆွဲရတဲ့ဆိုတာမျိုးတွေပေါ့ဒါမျိုးတွေနောက်ပြီးဘတ်ဂျက်ထုတ်ပေးမယ်ပါဒါတွေအကုန်လုံးကိုအစိုးရဘက်ကဒါတွေအကုန်လုံးကို cancel လုပ်လိုက်ပြီပေါ့နော်ပါဝင်ပတ်သက်နေတဲ့သူတွေအကုန်လုံးကပဲကိုယ့်ဘက်ကိုတိုင်ပင်ဆွေးနွေးပြီးအစ်စ်ကနေပြန်စပြီးတော့လုပ်ကြပါဆိုတဲ့ message မျိုးအစိုးရဘက်ကပေးတယ်ပေါ့နော်ပြည့်ရတဲ့ကြောင့်မို့အဲ့ဒါပြန်ဆွေးနွေးပြီးတော့စအစ်စ်ကနေပြန်ပြီးစတဲ့တဘောပေါ့
ဒီလိုပါဝင်ပတ်သက်နေတဲ့မျိုးဆက်တွေအနေနဲ့ပဲဆောင်ရွက်ပါဆိုတဲ့ဟာမျိုးအစိုးရဘက်ကဘယ်သူကပြောသွားတယ်လို့များပြောနိုင်မလဲကို
အဲ့ဒါကတော့ဟိုလေဘသူကပြောသွားလဲဆိုတဲ့ဟာကြတော့ကျွန်တော်သိသလောက်တော့ကျွန်တော်တို့ဒီဒေါ်ဆန္ဒမင်းပေါ့နော်ကိုတည်းကနေတစ်ဆင့်မဆန္ဒမင်းကနေတစ်ဆင့်ပြောလိုက်တာပေါ့နော်ပြောလိုက်တဲ့တော့ကြောင့်မလို့မဆန္ဒမင်းကအဲ့ကိစ္စကိုကျွန်တော်တန်တဲ့မျိုးဆက်တွေတန်တဲ့သူတွေကိုဒါချပြလိုက်တာပေါ့အဲ့မှာ
ဒီတမကအဆောင်တိဆောက်ဖို့အတွက်ပေါ့နော်ဒါအစိုးရအဖွဲ့ဘက်ကမပါတော့ဘူးဆိုတာဒါလုံးလုံးဒီကိစ္စနဲ့ပတ်သက်ပြီးတော့ပါဝင်ပတ်သက်ခြင်းမရှိတော့ဘူးဆိုတာမျိုးဆိုလိုတာလားဘလို့အခြေအနေမျိုးလဲရှင်
မတိုင်တော့တဲ့ပုံစံမဟုတ်ဘူးပေါ့နော်အစိုးရကနေပြီးတော့ဥဆောင်ပြီးလုပ်တဲ့ပုံစံမျိုးမဟုတ်တော့ဘူးတကယ်ပါဝင်ပတ်သက်တဲ့ចောင်းသားဖြစ်ဆက်ဆက်ကចောင်းသားအသီးသီးရယ်မူလက်ရှိចောင်းသားတွေရယ်ပေါ့နော်အဓိကចောင်းသားတမကအဆောင်ဆိုတာဒါအဆောင်တစ်ခုလေတတ်တာမဟုတ်ဘူးလေဒီကသူတမိုင်းចောင်းရတန်မိုးလည်းရှိတယ်တမိုင်းတန်မိုးလည်းရှိတယ်ပြီးတော့အဓိကတော့ចောင်းသားတွေနဲ့ပဲဆိုင်ចောင်းသားမျိုးဆက်ဆက်ဆက်နဲ့ဆိုင်တာလေဆက်ဆိုင်တဲ့ចောင်းသားမျိုးဆက်ဆက်ဆက်ကနေပြီးတော့တိုင်ပင်ဆွေးနွေးပြီးတော့ဖြစ်တဲ့ဖြစ်တဲ့အနေအထားပေါ်မှာဒါအစိုးရကပါဝင်သူ့အပါမယ်ဆိုရင်တော့မှပါဝင်ကူညီတဲ့သဘောမျိုးနဲ့ပဲပါမယ်သဘောပေါ့နော
်အဲ့ဆိုတော့ဒါ budget တွေပါတွေကြတော့ဒါအစိုးရပဲဟိုထုတ်ပေးมาမျိုးလားကုန်ကြစိတ်တွေပိုင်းနဲ့ပတ်သက်ပြီးတော့ဘလို့
အဲ့ဒါကတော့ဘာမှပြန်ဟိုမဆွေးနွေးရသေးဘူးကွာဒီလားဟိုဘာမှပြန်မဆွေးနွေးရသေးဘူး budget ဘလို့ရှာကြမလဲအစိုးရကြီးကပဲတောင်းမလားဘလို့ပုံစံနဲ့ budget ရှာပြီးလုပ်မလဲစသဖြင့်ဒါကတော့ဆွေးနွေးဖို့ကိစ္စတွေအကုန်လုံးကဒါအစ်စ်အခုမှအစ်စ်ကပြန်စတာဆိုတော့လေဒါဆုံးမဲ့ချက်မှကျွန်တော်တို့မချပြစ်သေးဘူးအဲ့ဒီကလည်းကျွန်တော်တို့ကတခုပဲဒီနောက်စည်းဝေးတွေလုပ်တဲ့အခါမှာဒီပါဝင်နဲ့ပါဝင်တိုက်တဲ့သူတွေမကြံခဲ့အောင်လို့ကျွန်တော်တို့အဲ့ဒီကတော့ဖိတ်ကြားရေးအဖွဲ့ဆိုတာမျိုးပဲကျွန်တော်တို့ဖွဲ့လိုက်တယ်ခေါင်းစဉ်ကနှစ်ပိုင်းပါတယ်ဗျာနော်ကျောင်းသားသမဂ္ဂများစစ်တမ်းဖွံ့ဖြိုးရေးနှင့်တက္ကသိုလ်အဆောက်အအုံဆိုင်ရာဆွေးနွေးပွဲဖိတ်ကြားရေးအဖွဲ့ပေါ့နော်အဲ့ဒီခေါင်းစဉ်လေးနဲ့ကျွန်တော်တို့ဖိတ်ကြားရေးအဖွဲ့ဆိုပြီး22ယောက်ပါတဲ့အဖွဲ့လေးပဲဖွဲ့လိုက်တယ်အဲ့ဒီအဖွဲ့ကတော့ဒါဖိတ်ကြားရေးပဲနောက်ဒီကျောင်းသားသမဂ္ဂနဲ့ပတ်သက်တဲ့ကိစ္စတွေဆွေးနွေးတဲ့အခါမှာပါဝင်နဲ့ပါဝင်တိုက်သူတွေအကုန်လုံးပါဝင်အောင်ဒီဖိတ်ကြားရေးအဖွဲ့ကနေပြီးတော့တာဝန်ခံပြီးတော့ဖိတ်ကြားမှာပေါ့နော်ပြီးတော့မှအဲ့ဒါတွေအကုန်လုံးအစအနေစိတ်ကနေပြန်ပြီးတော့ပြန်ပြီးဆွေးနွေးကြမှာပေါ့အဲ့တော့မှခုနကကိစ္စတွေပါမှာပေါ့နော်ငွေကြေးဘယ်လိုရှာမလဲအနှောင်းငွေဘယ်လိုရှာမလဲအဲ့ဒါတွေကနောက်ဆွေးနွေးတဲ့ခါကြမှာဒါဆုံးမချက်အနေနဲ့ထွက်လာ
အခုဒီဖိတ်ကြားရေးအဖွဲ့မှာကြတော့ဘယ်သူတွေထည့်ပြီးတော့ဟိုဖွဲ့လိုက်တဲ့အနေအထားမျိုးလဲကို
ဖိတ်ကြားရေးကတော့အဓိကအခြေခံတာတော့မျိုးဆက်အလိုက်ပေါ့နော်62ကဆိုဘယ်သူတာဝန်ယူပြီးဘယ်သူတာဝန်ယူမလဲ54ကဘယ်သူတာဝန်ယူမလဲ78ကဘယ်သူတာဝန်ယူစသဖြင့်အဲ့လိုမျိုးဆက်အလိုက်ဖွဲ့လိုက်တာပေါ့အဲ့တည်းမှာကိုမြားရေးတော့ပါတယ်ပေါ့နော်ကိုမြားရေးပါမယ်ဒီငင်းလင်းတို့စီတူမောင်တို့ပါမယ်နောက်ဆရာလွန်တို့ပိုင်ရဲသူတို့ပါတယ်နောက်ပြီးတော့တော်တော်ပိုင်းရဆိုရင်ကိုတန်းနိုင်ဦးပါမယ်ပေါ့နော်အဲ့လိုမျိုးအလုံးပေါင်း22ယောက်အကုန်လုံးတော့တည်ရကျွန်တော်မမှတ်မိတော့22ယောက်တော့အဲ့မှာဖွဲ့လိုက်တာပေါ့
အခုနောက်ပိုင်းမှာလဲဒါပြီးအဆောက်အုံဖြစ်မြောက်ရေးကော်မတီဆိုတာမျိုးလဲဖွဲ့မယ်ကော်မတီကရောဘယ်လိုပုံစံဖွဲ့စည်းသွားမှာမျိုးလဲ
ဖိတ်ကြားရေးအဖွဲ့ကအလုံးတောင်းဝင်ယူပြီးတော့ဖိတ်တယ်ဖိတ်ပြီးတဲ့အခါမှာကတော့နောက်83ငန်းစဉ်ကော်မတီဖွဲ့ပြီးလုပ်မလားနောက်ပထမတော့ဥဆောင်ကော်မတီဆိုတာမျိုးတော့ရှိတင်တာပေါ့နော်ပြီးတော့အဲ့လိုကော်မတီဆိုရင်လည်းအဲ့လိုကော်မတီမှာဘယ်လိုလူတွေနဲ့ဘယ်လိုဖွင့်မလဲစသဖြင့်ဒါတွေကတော့နောက်ဆွေးနွေးပွဲတွေပေါ်မှာပဲခြေချံကြီးမှာဆက်ထွက်လာမှာတလားအခုချိန်မှာကော်မတီဖွင့်မယ်လို့ပြောတော့အဲ့ဒါတွေအကုန်လုံးကဘာမှသုံးမချက်မကြသေးဘူးကွာသိလားဟောကက်ဆာမယ်20ငန်းတွေကတော့အဲ့ဖိတ်ကြားရေးဖွဲ့တွေကပဲပြန်ပြီးခေါ်လာတာကွာတို့အယောက်22ယောက်ပဲတို့တွေ့ကြလိမ့်မယ်တွေ့ပြီးတော့22ယောက်နေပဲဖိတ်တင်ဖိတ်ထားတဲ့လူစင်းကိုတို့ပြန်ပြုစုပြီးတော့တို့နောက်20ရက်နေပြီးနောက်ကျေးဇူးတင်ဆွေးနွေးဝယ်ပြန်လောက်ပါဘူ
း။ကိုအချိန်ပြည့်တော့ဖြစ်ပြရကျေးဇူးများကြီးတင်ပါရယ်ကိုရယ်။
ဟုတ်ကဲ့ပါကျေးဇူးပါ။